စခိုင်ပြည်နယ်မြောက်ပိုင်းမှာအခုနှစ်ဆန်းပိုင်းကလုံခြုံရေးကင်းစခန်း၄ခုကိုရခိုင်တပ်မတော် AA ကအလစ်ဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့ AA အဖွဲ့တို့ရဲ့တိုက်ပွဲတွေဆက်တိုက်ဆိုးသလိုဖြစ်လာခဲ့ပါတယ်။တပြိုင်နက်တည်းမှာပဲဘုံပေါက်ကွဲမှုတွေပြစ်ခတ်မှုတွေနဲ့အချက်သားတွေအစိုးရဝန်ထမ်းတွေဖမ်းဆီးနှိပ်စက်ခံရတာထိခိုက်တိုက်ဆုံးတာတွေဖြစ်လာခဲ့တဲ့နောက်ရခိုင်ပြည်သူတွေဟာတနေ့တခြားစိုးရိမ်ပူပန်မှုတွေတိုးလာခဲ့ကြပါတယ်။ရေပုံမြို့နယ်ကန့်ကောချောင်းရွှေစည်တီကျောင်းတိုက်ကဆရာတော်ဦးအိမ်သားကအခုလိုမိန့်ကြားပါတယ်
။အခုရေထိုင်မှာအခုလိုအစီရအတိုင်းတက်ပွဲဖြစ်နေတယ်။ဒီလိုလူတို့ကစစ်ပြောင်ဖြစ်တယ်။နောက်တစ်ခါအစိုးရအနေပြီးတော့ဘာမှပြင်းပြတဲ့ပြည်သူလူထုတွေကိုလိုက်ပြီးတော့တန်ရမရှင်းဆိုပြီးတော့သူတို့မြေမြေတွေစေတယ်၊ဖမ်းတယ်၊စီးတယ်အဲ့လိုမျိုးတွေရှိနေတယ်ဆိုတော့ပြည်သူလူထုအနေနဲ့စိုးရိမ်နေနေပြီးတော့အဲ့ဘာမှလည်းအပြင်လက်ထွေးမြောက်ဘူးအဲ့လိုဖြစ်တယ်။နောက်ပြီးတော့တိုးရတယ်မှာဆိုတော့လူတွေကအလုံးလုံးနေတယ်ဆိုတော့ပြင်ကိုထွက်ပြီးအလုံးသွားနေဆိုဆလို့ကြည့်ရင်တခြားပေါ်တာတွေပါလေခေါ်ရတယ်။အဲ့လိုမျိုးရှိတယ်အများကြီးပေါ်တာရမလို့ပြည်သူလူထုတွေနဲ့တော့အများကြီးဆွေးနွေးကြဖြစ်တယ်
။ရေပုံမျိုးကရွှေစည်တီကျောင်းတိုက်ကဆရာတော်ဦးရင်ဒမိန့်ကြားသွားတာပါ။စစ်တွေမျိုးကန်တူဖြစ်တဲ့ဦးတန်းထွန်းကလည်းရခိုင်ပြည်နယ်အတွင်းမှာစစ်ပွဲတွေကြောင့်လူမှုတွေနစ်နာနေရကြောင်းနဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်နှစ်ဖက်ဆွေးနွေးစီလိုတယ်လို့ပြောပါတယ်
။ရခိုင်ပြည်နယ်အတွက်တော့ဘယ်ဘက်ကမှကောင်းတဲ့လက္ခဏာမရှိဘူးချင်တာပေါ့လေ။တိုက်ပွဲတွေစစ်ပွဲတွေဖြစ်နေကြတဲ့အခါမှာအဲဒီလူမှုတွေမဆက်ဆံတဲ့လူမှုတွေနဲ့ဆုံးရှုံးမှုတွေဒုက္ခသည်များနေတဲ့ကိစ္စမျိုးတော့ကျွန်တော်စိတ်မချမ်းသာဘူးပေါ့ဗျာ။တကယ်ရင်တော့ဟိုစကားဝိုင်းလေးပေါ်မှာတက်ဆွေးနွေးပြီးတော့ဒီကိစ္စဖြေရှင်းနိုင်ရင်တော့ကောင်းနိုင်မယ်လို့ကျွန်တော်ဒီလိုပဲဆုံးဖြတ်ချင
်ရတဲ့တော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ကင်းစောဝေကလည်းရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ရခိုင်ပြည်သူတွေဟာစိုးရိမ်ထိတ်လန့်နေကြပြီးလူမှုရေးစီးပွားရေးအခြေအနေတွေထိခိုက်နေတာနေရတယ်လို့ပြောပါတယ
်ရခိုင်ပြည်နယ်မှာလောလောဆယ်အခုတချို့နေရာတွေမှာကျမတို့ဒီမေဆန္ဒနဲ့ဖြစ်တဲ့ရတိတော်မျိုးနဲ့ရဲသားစီတောင်းမှလေပေါ့နော်ဒီသူတွေအထိတ်တန်ဖြစ်နေကြတယ်နော်အဲ့ဒီတည်င်းတွေကိုလည်းရရှိပါတယ်အဲ့တဲ့ကြောင့်တော်တော်များများဒေသပေါ်လေကျမတို့ရခိုင်ပြည်နယ်ဒီမှာဒီကြောက်တော်တို့ဒီရတိတောင်ဖူးတီတောင်ပုံနေကျုံမြောက်ဥခက်တို့မှာတော့တည်င်းတွေအမျိုးမျိုးတွေကြားနေရတဲ့အတွက်အစိုးရပုံပန်မှုတွေလည်းရှိပါတယ်အဲ့တကြောင်ကျမတို့ကတော့ဒီသူဖြစ်ပြနေတဲ့ဒီတိုက်ပွဲတွေစစ်တွေကိုတော့ကျမတို့မြင်မြင်နဲ့ငြင်းချမ်းစေချင်ပါတယ်။ဒါလည်းဆိုတော့အဓိကကျမပြဿနာကိုခံစားနေရတာကတော့ပြည်သူတွေပဲဖြစ်ပါတယ်။အဲ့ဒါကြောင့်ပြည်သူတွေကအခုချိန်မှာဆိုရင်ကိုရိုးရဲ့အလုပ်ကိုလည်းကောင်းကောင်းမွန်မွန်မလုပ်နိုင်ကြဘူး။သူတို့ကြောက်လန့်စိုးရိမ်မှုတွေလည်းရှိတယ်ပေါ့နော်။
ဒါကတော့ရခိုင်ပြည်နယ်တွင်းရတိုက်ပွဲတွေကြောင့်ဒေသခံတွေထိခိုက်ခံစားရတာတွေနဲ့ပတ်သက်ပြီးကြားခဲ့ရတာပါ။ရခိုင်ပြည်နယ်ကြောက်တော်ပုံနှချွန်ရတိတောင်ဘူးတီတောင်နဲ့မြေပုံမြို့နယ်တွေမှာမြမတက်မရုံနဲ့အေးအေးရခိုင်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးထွက်ပြေးနေရသူ9000ကျော်ရှိနေတယ်လို့လည်းသိရပါတယ်ရှင်။